ဟုတ်ကဲ့ MRTV 4မြမရုပ်မြင်သံကြားကနံပါတ်ကြီးအစီအစဉ်တင်ဆက်သူမတ်သစင်နွယ်ဝင်းက
နရီယာမှုဖြစ်တဲ့အတွက်ကြောင့်တရားရဲ့ဘက်ကရည်တည်နေပါတယ် Facebook ကနေပြီးတော့ Zeno follower အကုန်လုံးလဲပြည်သူတွေအားလုံးအနေနဲ့လဲဒီဟာနဲ့ပတ်သက်ပြီးတော့အရန်စိတ်ညစ်တာရောဒေါ်လာထွက်တာရောဝမ်းနေတာရောစိတ်သက်သေပါကြပြီးတော့ဘာအလုံးမအဆင်မပြေဘူးပေါ့နော်အဲ့ဒီအတွက်ကြောင့်တက်နိုင်တဲ့မြတ်ကဲဘင်းလေးတွေမှာပါဝင်ပါတယ်
အဲ့ဒီတော့ဘာကြောင့်အခုလို့ပါဝင်လှုပ်ဆောင်ရတာကိုလဲမတ်သစင်ညွယ်ဝင်းကပဲ
လှုပ်စပိန်မနေနိုင်ဒါကျွန်တော်နိုင်ငံပေါ့နော်ပြပြရှင်းရှင်းနေခြင်းနဲ့ပေါ့နော်နောက်ဖြတ်ပြီးတော့လာမယ်မျိုးဆက်တစ်တွေကိုအာနာကြီးအောက်မှာကြောက်ရွံ့နေရတဲ့အချိန်အခါမျိုးတွေနဲ့ရောက်ချင်မိသားစုတိုင်းမိသားစုတိုင်းပြေပြေရွှေရွှေနဲ့ဒီနိုင်ငံကြီးမှာအုပ်ချုပ်တဲ့သူကအရင်ကတည်းကပပားတယ်မိတာနဲ့အုပ်ချုပ်တဲ့သူကိုပဲမြင်ချင်ပါတယ်အာဏာနဲ့အုပ်ချုပ်တာကိုလုံးဝလက်မခံပါဘူ
းမတ်သစင်ဒေဝင်းကဆက်ပြီးလူမှုမီဒီယာမှာမိဆွေတငယ်ချင်းတွေအမှုပညာရှင်တွေအပါအဝင်လှုပ်ဖို့ကံပတ်တွေနဲ့မိသားစုတွေကပါတစ်ထက်တည်းထောက်ခံကြလို့အားရကျေနပ်မိတယ်လို့ဆိုလိုက်ချိန်မှာရုပ်ရှင်သရုပ်ဆောင်မြန်နှင်းရည်လွင်ကလည်
းအများကြီးကတော့အမှုပညာရှင်တွေတော်တော်များများပေါ့နော်အဲ့မှာဝင်ရံပေးနေတယ်ဆုံးကတိုင်းပြည်ကလည်းပါဝင်သွားမှာပေါ့နော်ဒီချင်းပေါ့နော်ဒီကစားမကြည့်တချင်းမျိုးပေါ့လို့ရဟန်းမီရဲ့အမှုပညာရှင်တွေစုပြီးတော့ကြိုက်တာမျိုးလို့ online ပေါ်မှာပဲဒီ PD တွေနဲ့ကျမ်းမခတ်ခင်နဲ့ငင်းငင်းကြဲကြဲနဲ့ကစားလေးတွေပြောပြီးရတာမျိုးတွေစုပြီးတော့ရိုက်ဖို့လုပ်ထားတာ
ညာနေရှိလွင်ကပဲဘာကြောင့်အခုလို့စလို့ရပုံကို
ရှိတော့ကြားခဲ့ရတာတွေရှိတယ်နဲ့အခုအချိန်မှာဆိုအိမ်နေတဲ့အချိန်မှာမနဲ့မိုးနှင်းလာတော့ဒီလိုကိစ္စကြီးဖြစ်သွားပြီအိမ်မက်လာနော်ဒါနောက်ပြီးတော့လည်းအားလုံးအကုန်လုံးလည်းဒီအဖွဲ့ကြီးကြတယ်ဖြစ်သွားရင်တော့လေမကနမရနိုင်ကြရမူဖြစ်သွားတဲ့အတွက်ကြောင့်မလို့ဒါပြည်သူတွေနဲ့လည်းနောက်ဒီတော့အားရဲအမျိုးသက်တွေပဲအကုန်လုံးပဲရှိခိုက်နိုင်တဲ့အရာတွေဖြစ်လာတဲ့အတွက်ကြောင့်မလို့ပေါ့အခုရမယ်လို့ပုံချလိုက်တော့
ညာနှင်းရှိလွင်ကဆက်ပြီးအခုလိုငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာကိုတက်မတော်ဘက်ကလည်းငြိမ်းချမ်းစွာနားလည်ဖြစ်ရှိမယ်လို့ဆိုလိုက်ချိန်မှာအလှမဲ့နန်းရွှေအေးဟန်လေးကလည်း
အဓိကရွေချက်ကတော့အမေစုကိုအရန်ချူပါပြီးတော့လည်းမြန်မာနိုင်ငံသားတယောက်ကြီးနဲ့တော်ဝင်ကြည့်ချင်လို့ပေါ့နော်
နန်းရွှေဟန်လေးကဆက်ပြီးအခြားအလှမဲ့တွေလည်းပါဝင်နေတာကိုတွေ့ရတယ်လို့ပြောလာချိန်မှာနောက်အစည်းအဝေးတင်ဆက်သူနဲ့အလှမဲ့ဂုံကြီးအေးကျော်ကလည်းကြံတဲ့သူတွေလည်းအားလုံးပါဝင်လာဖို့လိုတယ်လို့ဆိုကာ
Civil Disobedience Movement ကြီးကတို့ညညတန်ဖုံးတီးနေတဲ့ဟာတွေရောအကုန်လုံးကိုတို့ Light Twitter တွေရောပုံနေပြန်တင်တာရောအဲကျွန်တော်ကတော့အခုဗီဒီယို interview လေးလာတယ်ပေါ့နော်အဲဒီကိုဖြီးပြီးဖြစ်တယ်အဲကျွန်တော်ကဗီဒီယို campaign လေးတွေအတွက်ဂုံကြီးဗီဒီယို clip လေးလာတောင်းတာလေးရှိအဲဒါဆိုလို့ရှိရင်လည်းကိုတို့လေးပို့ပေးဖြစ်တယ်
အဲဒီတော့အဓိကအာနာသိမ်းယူခဲ့တဲ့တက်မတော်ကိုရောအဓိကဗာပြောချင်ပါလေလို့မိရမှာဂုံကြီးအေးကျော်ကပဲ
ပထမနိုင်ငံလုံး international PR တွေကိုပြည်ရင်းက pressure တွေရောအုံကြွလာတွေအကုန်လုံးကိုသူကပကယူမဆိုင်ပဲနဲ့ဆက်သွားနေရဆိုတော့မဟုတ်တော့ဘူးမစင်စားကြတော့ဘူးလားလို့ပဲမေးကျင်တယ်နောက်ကမရှက်ဘူးလားလို့ဒါဒီတမိုင်းလည်းမလှဘူးဒီပုံစံနဲ့ဘယ်လိုဆက်သွားမှာလဲ TikTok ရဲ့တက်မတော်သားတွေလည်းခိုင်းလို့လုပ်ရတယ်သူတို့မှရွေးချယ်ကြရမရှိဘူးပေါ့ Okay TikTok မှာလည်းတက်လာတယ်အတိုင်းတော့လေးနှစ်နာရီဖြောက်ပြီးတော့လက်လေးနဲ့ပဲတင်နေကြရရှိ Okay ခိုင်းလို့လုပ်ရပါတယ်ဆိုတော့ပြည်သူအတွက်ပဲတစားဆိုခဲ့တာပါပြည်သူကိုတနက်နဲ့ပြန်ပြီးချိန်ရမယ်ဆိုတော့သူတို့ဆိုခဲ့တဲ့တစားတွေကပါလာပေါ့ချင်းပြေရွေးချယ်တိုင်ဝင်ရှိတယ်တရားမှုတာမျက်နှာပြည်သူဘက်ကိုအချင်းချင်းရည်တည်ကိုရရလို့ခင်ဗျာအားပေးချင်ပါတယ
်ဒီ CDM အထက်နဲ့မပူပေါင်းမဆောင်ရွက်ရေးလှုပ်ရှားမှုပေါ့အဆိုတော်တူတူကလည်း
CDM ပြည်သူတွေအားလုံးကိုနဲ့နေဆက်ရနေပယ်ရနေပြီးတော့ဆက်အနာသိန်းတော်ကိုလက်မခံဘူးဆိုတာကိုဖော်ပြဖို့အတွက်ပတ်သက်တဲ့နေပယ်တိုင်းကနေလှုပ်တဲ့လို့ထင်ပါတယ်အနာသိန်းနဲ့ဆိုတော့မဖြစ်သင့်ဘူးပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံအခုလိုပြန်ပြီးကမ္ဘာအထဲမှာတိုးတက်မှုဖြစ်စအချိန်မှာနေနေတော့ဘုအစတုံညာချိန်တွေကိုပြန်ရောက်သွားဖို့ကဥတည်နေပြီဒီအဲ့တော့ဆိုတော့ဒီတော်တော်များများလေးဒီ NVAA မြန်မာဘူကာဆိုစီဆရာနာတိန်တော်ကိုလက်မခံဘူးရှုံချပါတယ်ဆိုပြီးတော့ထုတ်ပြန်ချက်ကိုအဲ့တိုင်းသဘောဆန္ဒရှိပါတယ်ဆိုပြီးတော့ဒီ Facebook မှာတင်ကြတယ်ဒီအတီးသမားတွေဒေးရေးဆရာတွေလည်းအဲ့လိုပဲပေါ့နော်အများစုကတော့အကုန်ထုတ်ကြပါတယ
်ကြာပြင်အဆိုတော်တူတူကပဲပြည်သူကိုမျက်နှာပြူအလေးထားတဲ့တက်မတော်သားတွေကိုပြည်သူတွေကလိုလားကြိုဆိုနေခြင်းဖြစ်တယ်လို့သူ Facebook မှာလည်းတင်ထားတယ်ဆိုက
ဒီအတမင်းဆိုတာလည်းကလေးတွေလည်းမဟုတ်တော့ဘူးလေနည်းနည်းတော့ကိုအုံနောက်နဲ့ကိုစဉ်းစားပြီးတော့ဘယ်ဟာဖြစ်တယ်လဲဘယ်ဟာမှန်တယ်နည်းနည်းဆုံးဖြတ်ပြီးတော့လိုတာပေါ့နော်တက်မတော်သားဆိုတာပြည်သူရဲ့စန္ဒကိုဖြည့်ပြီးတော့ပြည်သူကိုကာကွယ်ရမယ့်ဥစ္စာလေခုနကကျွန်တော်ပြောသူကိုနေပဲကိုတာဝန်ကျတဲ့နေရာမှာကိုဒီစီရီမှာအကုန်ညီညီညာနဲ့လုပ်နိုင်မယ်ဆိုတော့တောက်မခံနိုင်ပါဘူးဘယ်သူမှပြည်သူတွေဒီတစ်ချိန်မှာမှရှုံးသွားရင်တော့ တဲ့လုံးပေမှာမြန်မာနိုင်ငံကိုကောင်းထောင်ပြီးတိုးတက်လာနိုင်မှာမဟုတ်တော့ဘူး
တကယ်တော့ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆင်းပြဿနာကနေဖြစ်လာတဲ့ဒီဆေးရနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေအစိုးရဝန်ထမ်းတွေနဲ့ကျောင်းသားလူငယ်တွေကြားမှာလဲဆက်ဖြစ်ပေါ်လာနေပါတယ်ခင်ဗျ